ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်ဒီ monkey pox လို့ခေါ်တဲ့မြောက်ကျောက်ယောဂရုပ်တရက်ဖူးစက်မှုတွေတစ်စုံတရာနိုင်ငံတကာမှာရှိလာတဲ့အနေအထားမှာဒီအခုနောက်ဆုံးမှာပေါ့နော်ဘယ်လောက်ထိစုံရတဲ့အနေအထားရှိပြီးရောမြန်မာနိုင်ငံအတွက်ရောဘယ်လိုစုံရမှုအနေအထားရှိလဲဆိုတာကိုအဓိကဆွေးနွေးမှာဆိုတော့အရေးအကြီးဆုံးဆိုရင်ဆရာကြီးဘာကလည်းစပြီးတော့ရှင်းပြကြပါမယ
်ဒီ monkey pox ဆိုသုံးတာပေါ့နော်ဆိုမြောက်တွေမှာဖြစ်တဲ့ကျောက်ယောဂပေါ့လေအဓိကတော့အဲ့ဒီယောဂပုံမှန်အားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဈေးပညာစကားလုံးအရပြောရင်တော့ zoonotic disease လို့ခေါ်တာပေါ့နော်ဟိုလူကနေသူ့ကိုကူးတာအရန်ရှာပါလေတရိတ်ဆန်အနေနဲ့ဈေးသူ့ကိုကူးတာပါလို့ဆိုပြီးတော့သတ်မှတ်တဲ့ disease တစ်ခုပါဆိုတော့ဒီယောဂကဘလောက်ကြာကြာတွေကရှိနေပြီလဲဆိုတော့လေကျွန်တော်တို့လည်းအမှန်တကယ်ပြောရင်တော့သေချာကြီးတော့မသိဘူးရဒါပေမဲ့အဓိကသိလိုက်တဲ့အပိုင်းကတော့1950ကျော်ပါဝင်ခြင်းနဲ့ကျူပါတယ်ဆိုတော့သူကနေစသတိထားမိတာကနေစပြီး50ကျော်မှာသူတို့စပြီးတော့ဒီဟာကဒီ small pox ဆိုပြီးတော့တွေ့တယ
်မြန်မာလိုဆိုရင်တော့ကြောက်ယောဂါပေါ့ဆရာနော
်ကြောက်ယောဂါပေါ့နော်မြောက်ပြည်ထဲမှာဖြစ်နေတဲ့ကြောက်ယောဂါပေါ့လीဆိုတော့တကယ်တော့သူတို့မြောက်ပြည်ထဲမှာတော့ဖြစ်နေပါတယ်ကျွန်တော်တို့ကဒီမြောက်ပြည်သွားကြည့်နေမှာမဟုတ်တာလीဆိုတော့ဒီလိုအခုလေးတွေပေါက်မယ်ရေကြီးမှုလေးတွေပေါက်မယ်ပြီးတော့လို့ရှိရင်ပေါက်သွားမယ်ပြီးကောင်းသွားကြတယ်ဆိုတော့ဘယ်မှာပဲသူတို့တွေ့ရတာလဲဆိုတော့အဓိကအားဖြင့်ဆိုလို့ရှိရင်အာဖရိကတိုက်အထူးဖြင့်တော့ဒီကွန်ဂိုတို့နိုင်ဂျီးရီးယားဒီလိုဟာမျိုးတွေမှာသူတို့ကစပြီးတော့တွေ့ရတာ
ဟုတ်ကဲ့ဆရာအဲ့တော့ဘလူမျိုးအဲ့ဒီမှာကူးစက်ခဲ့တာကိုတွေ့ရရလဲဆရာကြီ
းအဓိကသဘောကတော့ zoonotic body ဆိုတော့ဒီသရိတ်ဆန်မှာဖြစ်တဲ့ယောဂါကကျွန်တော်ဒီလူတွေကဒီသရိတ်ဆန်ကိုသွားပြီးတော့သွားထိလိုက်တယ်ဒါမှမဟုတ်လို့ရှိရင်သရိတ်ဆန်လူတွေကိုကိုက်လိုက်တယ်ဒါမှမဟုတ်လို့ရှိရင်ကုတ်လိုက်တယ်ဟိုဒါမှမဟုတ်လို့ရှိရင်သရိတ်ဆန်ကဒီလိုကိုယ်ပေါ်မှာအခုတွေပေါက်ပြီးတော့အခုတွေကနေအရေးကြီးတွေထွက်နေတယ်အဲ့အရေးကြီးတွေကလူတွေရဲ့အသုံးဆောင်ပစ္စည်းတွေဖြစ်တဲ့အိယာတို့မှုရခင်တို့အောင်စွတ်တို့ဒီလိုမျိုးပေါ်မှာလာပြီးတော့ထားပါတော့ဒီမြောက်ကလာပြီးတော့စော့တယ်ပဲဖြစ်ဖြစ်လာပြီးတော့အိတ်နေတာပဲဖြစ်ဖြစ်အဲ့ဒီဟာကိုကိုယ်ကသွားပြန်ပြီးတော့ကိုယ်ပေါ်မှာပြန်ပြီးတော့သုံးလိုက်မိတဲ့အခါမျိုးမှာဖြစ်ဖြစ်ပေါ့နော်ဒါကိုကျွန်တော်တို့ခေါ်ရဲဆို contaminated fomites ဆိုသုံးတာပေါ့လေဆိုတော့အဲ့လိုဟာမျိုးတွေကမှာတစ်စင်ကျွန်တော်တို့လူတွေကိုကူးလာတာပါအဲ့ဒီတော့ဒီယောဂါကိုကျွန်တော်တို့ကလုံငယ်တဲ့နှစ်ပေါင်းမြောက်များစွာတွေကတွေးခဲ့ပြင်မြင်လေတတိဒေချာကြီးအရေးတကြီးတော့မကြောက်ဘူးပေါ့လေဘာဖြစ်လို့လဲဆိုတော့လူကနေတစ်စင်လူကူးခြင်းဆိုတာအရန်ကိုနေတယ်လို့သတ်မှတ်ထားတာပေါ့
ဟုတ်ကဲ့ဆရာအစာပိုင်းအခုတို့ဒီတိရိစ္ဆာန်ကကူးစက်ပြင်မယ်နောက်ပိုင်းမှာလူလူချင်းကူးစက်နိုင်တာမျိုးရော
ချို့လူတွေကကျွန်တော်မေးတယ်ဒီကိုရိုနာဗိုင်းရပ်စ်ဖြစ်တုန်းကလေဒီလိုပဲပြောခဲ့ကြတယ်မဟုတ်ဘူးလားဟုတ်ပါတယ်အဲ့ဒီဆက်ဆခြင်းတုန်းကမှားယွင်းစွာသော information တခုကဒီ wet market မှာရှိတဲ့ animals တွေကိုသွားစားတယ်လူတွေမှာပဲဖြစ်ပါတယ်ဆိုပြီးတော့ theory တခုကိုထုတ်ခဲ့တာမှန်ပါတယ်ဒါပေမဲ့အဲ့ဒီ theory မှားပါတယ်ဆိုတဲ့ဟာကိုလပိုင်းရက်ပိုင်းအတွင်းမှာစက်တိုက်ကြည့်စရာပြလာတာရှိပါတယ်ဒါပေမဲ့ဒီယောဂါကိုရိုနာနဲ့မတူတဲ့အပိုင်းကအခုမှဖြစ်တဲ့ယောဂါမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း40-50လောက်ထဲကသိနေတဲ့ယောဂါတစ်ခုပါနောက်တစ်ခုကလူကနေလူကူးခြင်းကအစပိုင်းမှာမရှိသလောက်တော့ရှားတယ်ဒါပေမဲ့လေအခုလက်ရှိ monkey pox ဖြစ်နေတဲ့လူပေါ့လက်မှာလီရှင်တွေလက်မှာအရေးကြီးမှုတွေရှိတယ်အရေးကြီးမှုတွေကပေါက်တယ်အဲ့လူကိုသွားပြီးတော့ထိလိုက်မိရောကူးနိုင်တာဆိုဩဒါတော့ကူးနိုင်တာပေါ့လေဒါပေမဲ့သူဒီဓာတ်ရိုက်ထိဆွေးမှုမရှိဘဲနဲ့တော့မကူးပါဘူးနောက်တစ်ခုကအကြောက်အဆုံးဖြစ်တဲ့ကိုရိုနာနဲ့ကွာခြားတဲ့စက်ကလေတွေကနေတစ်စက်တော့လုံးဝမကူးပါဘူးကိုရိုနာကတော့ဒီ flu ပေါ့နော်ဒီရာသီတုပ်ကွေးတော့လေတွေကနေတစ်စက်ကူးတာဆိုတော့ဒါတွေနဲ့တော့အရင်ကရှားပါတယ်ဆိုတော့ဒီယောဂါကအသစ်ယောဂါပုတ်တဲ့အတွက်ကြောင့်ငိုရေရတော့ကျွန်တော်နားလည်ပြီးသားပါတကယ်လက်တွေ့ရတော့ကျွန်တော်တွေ့ခဲ့တာတော့အာဖရိကမှာသွားပြီးတော့လူတွေနဲ့ဒီသရိတ်ဆန်တွေနဲ့ထိတွေ့မှုတွေရှိတယ်ပြန်လာတယ်အဲ့ချိန်ကျတော့ဒီယောဂါဒီလိုမျိုးလေးဖြစ်လာတဲ့ case တွေရှိတာပေါ့နော်ဆိုတော့ဒါကြောင့်မလို့ monkey pox ကအရင်တော့ Central Africa လိုပါမျိုးကွန်ဂိုတို့ Nigeria တို့ဒီလိုနိုင်ငံတွေမသွားခဲ့ဘူးဆိုရင်မရှိသလောက်ရှားတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီနောက်ဆုံးအမေရိကပါဝင်ပေါ့နော်ဥရောပနိုင်ငံတချို့မှာစတွေ့လာတာအတွက်ရော
အခုလက်ရှိမှာ US မှာလည်း case တွေရှိပါတယ်ဒါပေမဲ့10ခန်းအထင်ပါတယ် England မှာတော့တွေ့လိုက်တယ်ပေါ့လေဆိုတော့ဒါပေမဲ့လည်းအဲ့ဒီလူတွေပြန်ပြီးတော့သူစီစစ်လိုက်တဲ့အခါမှာတချို့သောလူတို့ဒူတိုင်းတော့မဟုတ်ပါဘူးဒီ US မှာရှိတဲ့ Massachusetts မှာဖြစ်တဲ့ case ကဆိုလို့ရှိရင်တော့သူကဒီ Africa မှာပြန်လာတယ်သူနည်းသူသွားပဲအင်္ဂလန်မှာဖြစ်တဲ့ case တွေမှာလည်းအာဖရိကကနေတစ်ဆင့်ပြန်လာတယ်ဆိုပြီးတော့ပြောတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒါကြောင့်မို့ခြုံပြီးပြောရလို့ရှိရင်တော့ကြောက်စရာကောင်းတဲ့ယောဂါတစ်ခုတော့မဟုတ်ပါဘူးဒါပေမဲ့လည်းအခုလက်ရှိ case လေးတွေ နည်းနည်းလေးများလာတယ်ပေါ့လေအခုဒီအင်္ဂလန်မှာဆိုလို့ရှိရင်ဒီနိုင်ဂျီးရီးယားပြန်လာတဲ့လူသူ့နဲ့အတူတိုးတက်6 case တွေ့ရတယ်ပေါ့နော်အဲ့ဒီတစ်ပတ်အတွင်းမှာဆိုတော့ဒီလူကလည်းစစ်စားလူမျိုးကူးသွားတယ်လို့သူကတော့သတ်မှတ်ချက်ပေးတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကနည်းနည်းတော့ concern ဖြစ်ပါတယ် US မှာတော့နောက်ထပ်တွေ့ရှိသော case ကသူတို့ blood test ကိုဖောက်လိုက်တဲ့အခါမှာဒီလိုမျိုး virus ပို blood test မှာ exposure ရှိတယ်ဆိုတာတွေ့ပါတယ်သူတို့မှာ lesion တော့မရှိပါဘူးဆိုတော့ so far ကျွန်တော်တို့တွေ့တဲ့ထဲမှာတော့တယောက်မှတော့အသက်ဆုံးရှုံးမှုဆိုတာမရှိသေးပါဘူး။ဒါကြောင့်လည်းဆိုဒီယောဂါတွေကတော့သူတို့ကသုံးတာတော့ case fatality rate လို့သုံးတာပေါ့လေ။သူက400ခန့်သုံးနေ400ခန့်အောက်ပါဝင်ချက်တော့ရှိတယ်လို့သုံးတာပေါ့လေ။ small pox ဆိုလို့ခေါ်တဲ့ကြောက်ကြီးယောဂါကတော့30ရာခိုင်နှုန်းလောက်အထိရှိတာပေါ့။ chicken pox ဆိုတဲ့ရေကြောက်လူယောဂါကတော့၄နဲ့30ကြားထဲလောက်တော့ရှိတာပေါ့။ဒါကြောင့်မလို့ရေကြောက်ဆိုတာလေပုံမှန်နိုင်ငံမှာတော်တော်များများတွေ့ဘူးနေကြတာပဲလေ။ကျွန်တော်လည်းဖြစ်ဖြစ်ပါတယ်ငယ်ငယ်တုန်းကပေါ့နော်။ဒါပေမဲ့ဒီနိုင်ငံမှာတော့ရေကြောက်ဆိုတာတော်တော်လေးတော့ရှားတယ်ပေါ့ဆိုဒီနိုင်ငံမှာတော့ vaccine ရှိတဲ့အတွက်ကြောင့်
ဟုတ်ကဲ့ဆရာကြီး။အဲ့တော့လက်ရှိအနေအထားမှာတော့ဒီဦးစက်မှုနှုန်းရောပြင်ထမှုအနေအထားကရောတိတိတသာစိုးရင်ရတဲ့အနေအထားမရှိသေးဘူးလို့တော့ရေပွေးကချုပ်ပြောလို့ရတာပေါ့ဆရာနော်
။ဟုတ်ပါတယ်။တကယ်လည်းမရှိသေးတဲ့အနေအထားရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ CDC ကတိတိတကျကိုသူတို့ပြောထားပါတယ်။တိတိတသာကြီးကို guideline ထွက်လာတယ်ဒီမေလထဲမှာပဲပေါ့လေ။ဒီတစ်ခေါက်ကတော့တော်တော်လေး up to date ဖြစ်တယ်လို့ပြောရမှာပေါ့နော်။ဆိုတော့ဒီ monkey pox စီအရန်ကို very mild ပါ။ယောဂလက္ခဏာမပြင်းမထန်တဲ့ယောဂမျိုးပါ self limiting သူဟာသူဘာသေးမှမတုံ့ပြန်တဲ့ယောဂပါ
ဟုတ်ကဲ့ကျေးဇူးများကျေးဇူးများ